ရွန်ဂျာရေးပါဝင်ကမ္ဘာတစ်ဝန်းကမွတ်စလင်ရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေတွေကိုဆွေးနွေးဖို့မွတ်စလင်နိုင်ငံ20ရောက်ကခေါင်းဆောင်တွေနဲ့အကြီးအကဲကိုယ်စားတွေဒီကနေ့မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာရောက်နေပါတယ်။ဆွေးနွေးပွဲအကြောင်းအရာအသေးစိတ်ကိုမထုတ်ပြန်သေးပေမဲ့ကာရှမီးယားရေးရှေ့လေဗန်ပရီဖက်တ်စီးရဲနဲ့ယေမန်နိုင်ငံတွေကပရီဖက်တ်တွေမြန်မာနိုင်ငံကရွန်ဂျာမွတ်စလင်အရေးတရုတ်နိုင်ငံရှင်ချမ်းပြည်နယ်ကဝီဂါမွတ်စလင်ရဲ့အရေးကိစ္စတွေဖြင့်ကမ္ဘာတဝန်းအစ္စလမ်ဘာသာပေါ်ဆန့်ကျင်မှုတွေကြီးထွားလာနေရတယ်ကိုဆွေးနွေးပြလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါဒီကနေ့ညနေပိုင်းညစာကျူစုပွဲအခမ်းအနားနဲ့စတင်ပြီးစနေနေ့ထိကျင်းပမယ့်လေးရက်ကြာထိပ်သီးဆွေးနွေးပွဲမှာတော့ပုံမှန်လင်းလင်းပြောလို့ရှိရတဲ့မလေးရှားဝန်ကြီးချုပ်မဟာသီးယားမိုဟာမက်နဲ့တူရကီသမ္မတရေးစစ်တပ်ရဲ့အာရဝန်တို့ဟာလည်းကမ္ဘာတဝန်းကမွတ်စလင်ရဲ့အခြေအနေနဲ့ပတ်သက်တဲ့သူတို့မြင်တွေကိုပြောဆိုကြမှာဖြစ်ပါတယ်အီရန်သမ္မတနဲ့ကတ်တာပြည်တို့လည်းဒီခဏမှာတက်ရောက်ကြမှာပါဒါပေမဲ့လည်းဒီနိုင်ငံတွေနဲ့ဆက်ဆံရေးတင်းမာနေတဲ့ Saudi Arabia နိုင်ငံကတော့ဆွေးနွေးပွဲတက်ဖို့ငြင်းဆန်ထားပါတယ်